မြောက်ကိုရီးယားကောင်ဆောင်ရဲ့အဖေတူအမေခွဲအကိုဖြစ်သူကင်ဂျုံနမ်အသက်ခံရမှုနဲ့မလေးရှားရဲတို့ကထိန်းသိမ်းထားတဲ့တူဦးတီတော်မြောက်ကိုရီးယားနိုင်ငံသားကိုတောက်ကြားနေမှာပြန်လို့ပေးလိုက်ပါတယ်။ကန့်သက်တမ်းမြစ်ထားတဲ့အာယုံကျော်ထိခိုက်ကြတဲ့အစိတ်သုံးပြီးတက်ခတ်ခဲ့တဲ့လောက်ရကိုမလေးရှားတို့ကပြစ်တင်ရှုံချထားသလိုလက်တဲတရားခံကိုတရားစီရင်ရေးရှေ့မှောက်အရောက်ခေါ်လာမယ်လို့လည်းကတိပြုထားတာပါ။ကင်ဂျုံနမ်တည်ဆုံးပြီးလေးရဲ့အကြာဖက်ဗျော်ရီလ19ရက်နေ့ကလေးကထိန်းသိမ်းခံထားရတဲ့ရီဂျုံချိုးကိုနေရပြန်မဖို့လူဝင်မှုကြီးကြပ်ရေးကိုလွှဲပြောင်းပေးလိုက်ပါတယ်။ဒီတက်ခတ်မှုမှာရီဂျုံချိုးဘလို့ပါဝင်ပတ်သက်နေတယ်လဲဆိုတာကိုမလေးရှားရဲတို့ကလုံးဝမပြောပေမဲ့သူပါဝင်ပတ်သက်တဲ့တက်တဲ့အထောက်အထားရှိတဲ့အတွက်ပြန်လွတ်ပေးတာဖြစ်တဲ့အကြောင်းနိုင်ငံတော်ရဲ့အရာရှိချုပ်ခလစ်အဘူဘာကာကတောက်ကြနေမှာအတည်ပြုပြောဆိုပါရယ်ရီဂျုံချိုးကိုနေရပြန်ဖို့ရတာဟာလဲသူ့မှာတက်တန်းရှိတဲ့ခီးတွားဆောင်ရွက်အထောက်အထားတွေမရှိတာကြောင့်ဖြစ်တယ်လို့မလေးရှားရှေ့နေချုပ်မိုဟာမက်အပန်ဒီအလီကပြောပါရယ်ဆက်လက်ထိန်းသိမ်းထားတဲ့အင်ဒိုနီးရှားနဲ့ဗီယက်နမ်အမျိုးသမီးနှစ်ယောက်ကိုတော့ဖေဖော်ဝါရီလ13ရက်နေ့ကမလေးရှားလေဆိပ်မှာကင်ဘိုတမုန်နဲ့တရားစွဲဆိုထားပြီးဖြစ်ပါရယ်